မော်ဖောင်းကျေးရွာမှာရှိတဲ့မိုးရေဆေးဝါးဖြတ်တဲ့စင်တာတစ်ခုကိုတော့မနေ့မနက်အစောပိုင်းတုန်းကအရွယ်နဲ့တနက်ကိုင်းဆောင်သူတွေဝင်ရောက်စစ်ဆေးခဲ့ပါတယ်ဒီလိုမျိုးလာရောက်စစ်ဆေးသူတွေဟာသူတို့မှာတရားဝင်စစ်ဆေးပိုင်ခွင့်အထောက်အထားပါမလာဘူးလို့စင်တာတာဝန်ရှိသူတွေကပြောပါတယ်အခုချိန်မှာတော့အဲ့ဒီစင်တာကစီကံထိန်းစရာတူကိုဆက်သွယ်ရေးဥပဒေပုံမှန်68နဲ့ရဲရာရှိတူကအမှုဖွင့်ထားပြီးတော့စစ်ဆေးခံရတဲ့ကျောင်းဘက်ကလည်းဒီအခြေအနေတွေကိုကချင်ပြည်နယ်ဝန်ကြီးချုပ်အထိစာတင်မှုပြင်ဆင်နေပါတယ်အကြောင်းပြေဆိုကိုတော့ VOA သတင်းတောက်စုစုကသတင်းပေးပို့ထားပါတယ်
မြချင်းနာမျိုးမော်ဖောင်းကျေးရွာမှာရှိတဲ့အသက်တာသည့်တမချန်းစာတင်တန်းအကြောင်းကိုစက်တင်ဘာလ26ရက်နေ့မှာရဲတပ်ဖွဲ့မူရဲတပ်ဖွဲ့နဲ့အရဲဝန်းနဲ့တနက်ကင်ထားသူတွေကမနက်3နာရီဝန်းကျင်မှာဝင်ရောက်ရှာဖွေစစ်ဆေးခဲ့ပါတယ်။မနက်မိုးမလေးချိန်မှာဘာအတွက်ရောက်လာမှမသိပေမဲ့ကျေးရွာအုပ်ချုပ်ရေးမှူးပါတာကြောင့်တကားဖွင့်ပေးလိုက်တဲ့အခါမှာဝင်ရောက်စီးနင်းတဲ့ပုံစံနဲ့စစ်ဆေးခဲ့တယ်လို့ကျောင်းတာဝန်ခံဆီယာဆိုင်ဖာကပြောပါတယ်။
ကျတော့ကြည့်ချင်တဲ့နေရာတဲ့ကုန်းတက်တာတွေအခန်းတွေတရောက်မကြံအိယာလေးတွေအဲ့လိုနဲ့ဝင်စီးနှင်းချခွေတဲ့ပုံစံလုပ်သွားတာပါတို့တို့ဘယ်လိုနဲ့လာရလဲကျွန်တော်တို့မေးတဲ့အချိန်တို့တို့လည်းဘာမှပြည့်ကြာကြာမပြောဘူးပဲအဖွဲလေးလို့ပြောရင်လည်းတို့ကရေးမှုတွေကိုပဲတွေးချတာပေါ့ရေးမှုတွေကိုမေးရင်လည်းကျွန်တော်လည်းမသိဘူးကျွန်တော်တို့ခေါ်လို့လာခဲ့တာပါတဲ့အဲ့လိုပဲကြောင်းတယောက်လွှဲခဲ့တာပေါ့
အခုဝင်ရောက်စစ်ဆေးခံရတဲ့တမချန်းစာတင်တန်းအကြောင်းကကချင်ပြည်နယ်မှာရှိတဲ့အသင်းတော်အခြေပြုမူရစ်ဆေးဖြတ်တဲ့ကျောင်းတွေကတခုပါဒီကျောင်းကို2014ခုနှစ်အောက်တိုဘာလမှာဖွင့်ခဲ့တာဖြစ်ပြီးမူရစ်ဆေးဖြတ်သူတွေကိုကျောင်းမှာပဲနေထိုင်ခွင့်ပြုပြီးတမချန်းစာအသင်ပေးနေတာပါလက်ရှိအချိန်မှာမူရစ်ဆေးဖြတ်သူ125ဦးကိုလက်ခံထားတယ်လို့ကျောင်းတာဝန်ခံကပြောပါတယ်ဝင်ရောက်စစ်ဆေးတဲ့အချိန်မှာကျောင်းလုံးကျုံကြီးအတွက်အသုံးပြုတဲ့စကားပြောဆက်တွေကိုတွေ့ရှိခဲ့တာကြောင့်ကျောင်းရဲ့စီကံထိန်းဆရာတအူးကိုဆက်သွေးဥပဒေပုံမှန်69နဲ့ရဲရရှိတအူးကအမှုဖွင့်ထားတယ်လို့ဆရာဆိုင်ဖာကပြောပါတယ်
ကျွန်တော်တို့ကတင်တန်းကျောင်းဆိုတော့ကျင်းအရတရားနဲ့ကြမထွက်ပြေးအောင်ညကျင်းဆောင်ရတာဟုတ်အဲ့တော့မူကြီးစေဝါသမားတွေကိုပြုစုဆောင်လျှောက်တဲ့တန်းစာပင်လေးနေရာဆိုတော့တုံးတဲ့စကားပြောဆက်သေးလေးတွေကိုထောက်သွားမှဖွင့်ပြချက်မရရင်ကင်တယ်ဆိုပြီးမှတော့မှုဖွင့်ထားပါတယ်ကျွန်တော်တို့
ကချင်ပြည်နယ်မှာအသက်အရွယ်မရွေးမူရစ်ဆေးဆွဲတဲ့တံကိုခံနေကြရတာကြောင့်ဒါကိုအစိုးရအနေနဲ့ကင်တွယ်ဖြေရှင်းနိုင်တာမရှိဘူးလို့ရပ်ဘက်အဖွဲ့တွေကဆိုပါတယ်အသင်းတော်တွေနဲ့လူမှုအခြေပြုအဖွဲ့အစည်းတွေကမူရစ်ဆေးသုံးဆွဲမှုတိုက်ဖျက်ရေးလှုံ့ဆော်နေချိန်မှာအာဏာပိုင်တွေကအခုလိုပြုမူခဲ့တာဟာအကြမ်းဖက်တဲ့လုပ်ရဖြစ်တယ်လို့ကချင်ပြည်နယ်လူမှုအကျိုးပြုအဖွဲ့တွေကပြောပါတယ်စက်တင်ဘာလ26ရက်နေ့မနက်အစောပိုင်းကအသက်တာသည့်တပါချန်းစာတင်တဲ့အကြောင်းကိုဝင်ရောက်စစ်ဆေးရမှာပါလာတဲ့မော်ဖောင်းချေးရွာအုပ်ချုပ်ရေးမှူးဦးစိုးကျော်က
ကျွန်တော်တက်တည်လိုက်ပြီးပေါ့ဗျာခေါ်သွားတာဆိုရင်သူတို့မတိရှိဘူးဗျာ
အကျန်းဖတ်ဖို့အတွင်ဆောင်တဲ့ဝင်ရောက်ရှာဖွေမှုမျိုးနဲ့စစ်ဆေးခဲ့ပြီးတရားစွဲဆိုတဲ့အချိန်လေးထိမဖြစ်သင့်ပဲပြည်ပြည်လည်းလည်းပြောဆိုပြီးမှသာဆောင်ရွက်သင့်တယ်လို့ကချင်တမျိုးသားလုံးဆိုင်ရာလူငယ်များတမကဥက္ကဋ္ဌလွန်ဆောင်ကပြောပါတယ်အခုဖြစ်စဉ်ပေါ်ကချင်ပြည်နယ်ဝင်ကြီးချုပ်အထိစာပို့ဖို့အကြံပြုထားပြီးအချိန်လေးကိုစောင့်ကြည့်သွားမယ်လို့သူကဆိုပါတယ်
မွေးဆေးဝါးချက်တဲ့အန္တာကိုအနောက်ဆက်လာသေးတဲ့သူချောက်တဲ့ပုံစံဖြစ်နေလို့ကျွန်တော်ယူဆတယ်။လောလောဆယ်ဆယ်သူတို့ဒီအချင်းချင်းရဲ့ဆိုးရဖွဲ့ဝင်ကြီးချုပ်ကိုလိမ့်နေပြီးမှစာတွေထည့်ဖို့သူတို့ကိုကျွန်တော်တို့အကြံပေးတာပေါ့။ဒီကနေတဆင့်ကျွန်တော်တို့အခြေအနေကြံရှိပြီးမှဆိုးရအာနာပိုင်ဘက်ကနေတရားမမျှကတဲ့ဟာတွေလုပ်လာပြီးဆိုတော့ကျွန်တော်တို့ဒါကိုဝေးရံဖို့အတွက်အစဉ်ပြုရှိတာပေါ့နော်။
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကနေပြည်တော်မှာဖောက်ခွဲမှုပြုလုပ်ဖို့ရည်တမှတ်ထားကြောင်းနိုင်ငံတော်တမနာရုံးကဝင်ကြီးဌာနတွေကိုညွှန်ကြားထားတဲ့အစမှာကချင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့လည်းပါနေပြီးအဲ့ဒီဆွဆွဲမှုရဲ့နောက်ဆက်တွဲအနေနဲ့အခုလိုကချင်ပြည်နယ်မြစ်ကြီးနားမြို့ကမူရစ်ဆေးဖြတ်တဲ့စင်တာကိုဝင်ရောက်စစ်ဆေးတာလားလို့သူ့အနေနဲ့တန်တရားဖြစ်မိကြောင်းလွန်ဆောင်ကပြောပါတယ်အခုဝင်ရောက်စစ်ဆေးခံခဲ့ရတဲ့အကြောင်းကမြောက်ပိုင်းတိုင်းစစ်ဌာနချုပ်နဲ့အနီးဆုံးနေရာမှာရှိနေတာလို့ဒေသခံတွေကဆိုပါတယ်